ဒုက္ခတွေ့နေကြတဲ့ပါလက်စတိုင်းပြည်သူတွေကိုလူသားချင်းစာနာမှုအကူအညီတွေတိုးပေးနိုင်ဖို့ဂါဇာကမ်းမြောင်ဒေသမှာယာယီစစ်ကမ်းတစ်ခုတည်ဆောက်ရေးအတွက်အမေရိကန်စစ်သမားတစ်စင်းမြေရေပြင်လယ်ဒေသကိုထွက်ခွာလို့တောင်းပါပြီ။ဒါပေမဲ့ဒီစစ်ကမ်းတည်ဆောက်ပြီးစီးပြီးတော့ကူညီရေးလုပ်ငန်းတွေလုပ်နိုင်ဖို့နှစ်လလောက်ထိကြာနိုင်ချေရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ General Franz S. Besson စစ်သမားဟာ Virginia ပြည်နယ်မှာရှိတဲ့ American ရေတပ်စခန်းကနေပြီးတော့ထွက်ခွာသွားပြီလို့အာရှဒီအရှိအလေပိုင်းဒေသနဲ့တောင်ပိုင်းကိုကြီးကြပ်ရတဲ့ကမ္ဘာအလေပိုင်းအမေရိကန်စစ်ကိုကိဌာနကထုတ်ပြန်ထားတာပါ။အခုဒီတိဆောက်မဲ့ယာယီစိတ်ကန်းကနေပြီးတော့အစားအစာနဲ့စီးပွားအကူအညီတွေဖြန့်ဝေမှာဖြစ်ပြီးတော့အရင်မှာတော့ဒီအကူအညီတွေတဲလက်နက်တွေပါမပါဆိုတာကိုအစ္စရေးစစ်တပ်ကစစ်ဆေးမှာဖြစ်ပါတယ်။ဂါဇာမှာဟာမတ်စ်တို့ဒီအာဏာရလာပြီး2009ခုနှစ်ကတည်းကဂါဇာကမ်းရိုးတစ်လျှောက်မှာအစ္စရေးကရီတပ်နဲ့ပိတ်ထားတယ်လို့ဂါဇာမှာလည်းစိတ်ကန်းမရှိတဲ့အတွက်ကြောင့်မလို့အကူအညီပေးရေးယာယီစိတ်ကန်းတစ်ခုတိဆောက်ဖို့လိုအပ်နေတာပါ။မကြာခင်မှာတော့ဒီ Cyprus ကနေပြီးတော့လာမဲ့အကူအညီပေးရေး Spain သင်္ဘောတစ်စင်းအားလည်းလာရောက်ဖို့ရှိနေပြီးတော့အဲ့ဒီမှာပါမဲ့အစားအသောက်တန်ချိန်200ကိုဂါဇာကကမ်းခြေတစ်ခုမှာခြာပေးနိုင်ဖို့စိတ်ခံအကြမ်းတစ်ခုကိုတိစောက်ခဲ့ရပါတယ်။ Ramadan ဥပုလမှာစမယ်ဆိုပြီးတော့ပြစ်ခတ်ရစဲယူဖို့မျှော်လင့်ထားကြပြီးမြဲလေအခုချိန်တည်းကဂါဇာမှာနှစ်ဖက်သဘောတူညီချက်မရသေးပါဘူး။